This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွေသားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်စက်တင်ဘာလ18ရက်နေ့ရေဒီယို NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စီရေးသတင်းအကောင်းထုတ်ချက်ကိုမေဦးလင်္ကာမှဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကော့တောင်မှာရေလန်းကနေစစ်ကြောင်းထုတ်လာတဲ့စစ်ကော်မရှင်တပ်ဖွဲ့ကို၂ရက်ဆက်တိုက်ထိမုံတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်တနင်္လာနေ့တိုင်းကော့တောင်ခရိုင်ကော့တောင်နယ်ခမောက်ကြီးမြို့နယ်တွင်ရေလန်းကနေစစ်ကြောင်းထွက်လာတဲ့စစ်ကော်မရှင်တပ်ဖွဲ့ကို၂ရက်ဆက်တိုက်တိုက်ခိုက်ခဲ့ရာထိခိုက်ဒေဆုံးမှုများစွာနဲ့ပြန်လည်ဆုတ်ခွာတော့ခဲ့တယ်လို့ကော့တောင်ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်စက်တင်ဘာလ9ရက်နေ့ကယူဇနာစီအောင်ပြိုးကင်းရှိစစ်ကော်မရှင်တပ်အင်အား100ခန်းမှထုံနှုတ်အင်အား30ခန်းအားခမောက်ငယ်ရွာဘက်ကိုလင်းငယ်နှစီးနဲ့စစ်ကြောင်းထုတ်လာခဲ့ရာမနက်12နာရီခွဲအချိန်ခန့်မှစောင့်ကြိုတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်တိုက်ပွဲအတွင်းယူဇနာစီအောင်ပြိုးကင်းရှိစစ်ကော်မရှင်တပ်ဖွဲ့မှ120မမ81မမလက်နက်ကြီးများနဲ့ပစ်ကူပေးခဲ့ကာတနအိခန့်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကော်မရှင်တပ်သားများလိုက်ပါလာတဲ့လင်းငယ်တစီးနှမြုပ်ခဲကအများပြားတေကြီးတရားရရှိခဲ့တယ်လို့သိရှိရပါတယ်ထို့နောက်စက်တင်ဘာလ10ရက်နေ့မှာကော့တောင်မြို့ကဆက်လီနှစီနဲ့စစ်ကူပေးဖို့ထွက်လာတဲ့အင်အား50ခန့်ပါစစ်ကြောင်းကိုမလိဝမ်းကျွရစိန်စုအနီးမှာမနေ့7နိုင်20မိနစ်ခန့်မှတစ်ကြိမ်9နိုင်ခွဲမှတစ်ကြိမ်တိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်၃နာရီခန့်အပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကော်မရှင်တပ်သားအများပြားတေကြီးတရားရရှိခဲ့ကလက်နက်ကြီးများအဆက်မပြတ်ပစ်ကူပေး၍တေဆုံးတရားရရှိသူများကိုတေဆောင်ကပြန်လည်ထွက်ခွာသွားခဲ့တယ်လို့သိရှိရပါတယ်ကော့တောင်ခရိုင်တွင်စစ်ရေးအရှိန်မြင့်လာနိုင်တာကြောင့်ပြည်သူများအနေဖြင့်စစ်ရေးတတိအမြဲရှိကြဖို့နေစစ်ကော်မရှင်ကပြုလုပ်မိအတူရောင်ရွေးကောက်ပွဲကိုမပူးပေါင်းမပါဝင်ပေဝိုင်းဝန်းတိုက်ဖျက်ချဖို့ကော့တောင်ခရိုင်ဘက်ကဘာကတိုက်တွန်းထားပါရခင်ဗျာမန္တလေးမုံရွာလမ်းပေါ်မှာငွေကြေးကောက်ခံနေတဲ့စစ်ကော်မရှင်တပ်ဖွဲ့အောင်အဝေးထိန်းမိုင်းနဲ့တိုက်ခိုက်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးခြင်းပါတယ်မုံရမနလေးလမ်းမပေါ်မှာပြည်သူပေါ်အနိုင်ကျင့်ကြမ်းဖက်ပြီးငွေကြေးကောက်ခံနေတဲ့စစ်ကော်မရှင်တပ်ဖွဲ့အားအဝေးချင်းမိုင်းနဲ့ဖောက်ခွဲခဲ့တယ်လို့မုံရခရိုင်အမှတ်လေးတရင်ကသတင်းထုတ်ပြန်ထားပါတယ်စက်တင်ဘာလ16ရက်နေ့မနေ့7နာရီခွဲအချိန်မှာ၎င်းစစ်ကော်မရှင်တပ်ဖွဲ့ကအဝေးချင်းမိုင်းစနစ်နဲ့ဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ကော်မရှင်တပ်သား4ဦးသေဆုံးသွားခဲ့တယ်လို့ဆိုပါတယ်အဆိုပါတိုက်ခိုက်မှုကိုမုံရခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော်တရင်လီတက်ခွဲနှင်းငောင်းမြင့်ဆောင်ကွန်မန်ဒိုဖော့စ်ကဦးဆောင်ကမုံရခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော်တရင်28တက်ခွဲ3နဲ့တမူးခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော်တရင်လီတို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်မိဘပြည်သူများအနေနဲ့မုံရမနေ့လေးလမ်းပေါ်မှာစစ်ကော်မရှင်ကားများနဲ့တွေ့ပါကကံမလိုက်ကြဖို့မုံရခရိုင်အမှတ်လေးတရင်ကမြစ်တာရက်ခံထားပါတယ်ခင်ဗျာဆလဘီဒဝဲမျိုးမစစ်ကူလာတဲ့အကြမ်းဖက်စစ်တပ်ကြားဖြတ်တိုက်ခိုက်ခံရပြီး10ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်စက်တင်ဘာလ14ရက်နေ့မှာအာနာသိန်းကျန်းဖက်ကြောင်းမဲတောင်တက်စကန်မှာတဝဲမျိုးသူစစ်ကြောင်းချင်းပြလာနိုင်ရန်အတွက်တဝဲမျိုးမှတက်လာတဲ့အာနာသိန်းတက်စစ်ကူအင်အားတရားဝင်ချင်းကိုကင်းအမျိုးသားလွမြောက်ရေးတပ်မတော် KNL တပ်မဟာလီတရင်စက်နေတော်လိုင်းပူပေါင်းတပ်ဖွဲ့များပြည်သူ့ကာကွယ်ရေးတပ်ဖွဲ့များကပကာရီကျေးရွာနီးမှာကြားဖြတ်တိုက်ခိုက်ခဲ့ကြောင်း KNU မြေတီဝဲခရိုင်မှသတင်းထုတ်ပြန်ထားပါတယ်။အဆိုပါတိုက်ခိုက်မှုကြောင့်အာနာသိန်းချမ်းဖတ်တပ်မှ10ဦးသေဆုံးခဲ့ပြီး15ဦးထိခိုက်ဒဏ်ရာရှိခဲ့ကာ MA1 တပ်နက်တလက်အပါအဝင် KN ချူသိမ်းဆည်းရမိခဲ့တယ်လို့ဖော်ပြထားပါတယ်။အာနာသိန်းချမ်းဖတ်စစ်တပ်မှအထိနာတဲ့အတွက်ကြောင့်တိုက်ပွဲနဲ့သက်ဆိုင်မှုမရှိတဲ့ပကာရီဂျေးရွာတွင်သူ Jet Fighter နဲ့ဘုံးကျဲတိုက်ခိုက်ခဲ့တာကြောင့်ဖုန်ကြီးကြောင့်တကြောင်ပါဝင်ပြည်သူလူထုနေအိမ်ချို့ပျက်စီးခဲ့ရတယ်လို့သိရှိရပါတယ်ခင်ဗျာ။ဆလဘီဖာကန်မြို့နယ်မှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ဒေသခံတူဒဏ်ရာရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။စက်တင်ဘာလ15ရက်နေ့နေ့လယ်3နာရီကျော်အချိန်မှာကချင်ပြည်နယ်ဖာကန်မြို့နယ်မရှိကထောင်ကျေးရွာဘက်သို့စစ်ကောင်စီတပ်ကလက်နက်ကြီးနဲ့ဇက်တိုက်ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းဒေသသတင်းများအရသိရှိရပါရစေ။ထို့သောပစ်ခတ်တိုက်ခိုက်မှုကြောင့်အသက်30ဝန်းကျင်အမျိုးသားတူရဲ့ပေါင်နဲ့ခါတို့မှာဒဏ်ရာများရရှိခဲ့ပြီးနေအိမ်နှလုံးထိခိုက်ပျက်စီးခဲ့တယ်လို့သိရှိရပါရစေခင်ဗျာ။ဆလဘီမရရမြို့နယ်မှာစစ်ကောင်မရှင်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြည်သူ6ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။မန္တလေးတိုင်းမရရမြို့နယ်ဒီကာကျွရနဲ့အုတ်ကန်ကျွရနီးကိုစစ်ကောင်မရှင်ကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ရာအရက်သားပြည်သူ6ဦးသေဆုံးခဲ့တယ်လို့ Voice of Mandalay နဲ့ Wallet Information Network ကသတင်းထုတ်ပြန်ထားပါရစေ။စက်တင်ဘာလ16ရက်နေ့နေ့လယ်16:16မိနစ်24မိနစ်တို့မှာတတအုပ်လီတက်မှာ Jet Fighter တစ်စီးနဲ့ပေါင်300နဲ့ပေါင်500ဘုံးသီးများကို3ချိန်တိုင်းကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဘုံးသီးများဟာဒီကကျေးရွာစာတင်ကျောင်းအနီးနဲ့အုတ်ကန်ရွာအနီးက Workshop ဆိုင်တို့မှာကြားရောက်ပောက်ကွဲခဲ့ပြီးဒီကရွာမှာပြည်သူ3ဦးနဲ့အုတ်ကန်ရွာမှာပြည်သူ3ဦးသေဆုံးခဲ့တယ်လို့သိရှိရပါတယ်။ဒါပြင်ထိခိုက်ဒဏ်ရာရရှိသူများလည်းရှိခဲ့ပြီးအုတ်ကန်ရွာမှာအသက်30ရွယ်ပြည်သူတူလက်ပြက်ခဲကစိုးရိမ်ရတဲ့အခြေအနေရှိတယ်လို့သိရှိရပါတယ်။စက်တင်ဘာလ15ရက်နေ့ည17:23မိနစ်အချိန်ခန့်မှာလေဆယ်တော်ရွာနီးတဝိုက်ကို Wine 12နဲ့ဘုံသုံးလုံးကျဲချတိုက်ခိုက်ခဲ့ရာထိခိုက်မှုမရှိခဲ့ဘူးလို့သိရှိရပါတယ်ခင်ဗျာ။စက်တင်ဘာလပထမပတ်အတွင်းစစ်သားရဲနဲ့ပြည်သူစစ်25ဦးလက်နက်ချအလင်းဝင်စစ်တုံးပန်းဖြေဖမ်းဆီးရမိခဲ့တဲ့တရင်ကိုတင်ပြပေးကြပါရစေ။2025ခုနှစ်စက်တင်ဘာလပထမပတ်အတွင်းအလင်းဝင်ပူပေါင်းလက်နက်ချစစ်တုံးပန်းဖြေဖမ်းဆီးခံခဲ့ရတဲ့စစ်သားရဲနဲ့ပြည်သူစစ်25ဦးထိရှိခဲ့တယ်လို့ပြည်သူပန်းတိုင်းကသတင်းထုတ်ပြန်ထားပါရစေ။ပြည်သူပန်းတိုင်းကအပတ်စဉ်တင်ဆက်နေတဲ့တိဟ Project ယခုတစ်ပတ်အစီအစဉ်မှာကြောက်ယူထားတဲ့မှတ်တမ်းတွေအရယခုတစ်ပတ်အတွင်းအလင်းဝင်ပူပေါင်းလာသူ25ဦးရှိခဲ့တယ်လို့ဆိုပါရစေ။အလင်းဝင်စစ်သား15ဦးထဲမှာ2ဦးဟာအာဓမဖမ်းဆီးစုဆောင်းထားတဲ့ပြည်သူစစ်မှုထမ်းတပ်သားများဖြစ်ကြပြီး13ဦးဟာစစ်ကောင်မရှင်တပ်ဖွဲ့ဝင်ပေါင်းများဖြစ်နေတာကိုတွေ့ရှိရပါတယ်။စစ်တုံးမှန်ဖြစ်ဖမ်းဆီးခံခဲ့ရသူ10ဦးရှိခဲ့ပြီး၎င်းတို့က6ဦးမှာစစ်မှုထမ်းတပ်သားတင်များဖြစ်တယ်လို့သိရှိရပါတယ်။ထူးခြားချက်အနေနဲ့ယခုနောက်ပိုင်းအုပ်စုလိုက်လင်းဝင်လာသူများမှာစစ်ကောင်မရှင်တပ်ဖွဲ့ဝင်ပေါင်းများကဥဆောင်လာကြတာကိုမကြာခဏတွေ့မြင်လာရတယ်လို့ပြည်သူပန်းတိုင်းကဆိုပါတယ်။ပြည်သူ့ပန်းတိုင်းရဲ့အစည်းအဝေးရာ2025ခုနှစ်ဇန်နဝါရီလကနေစက်တင်ဘာလပထမပတ်အထိအလင်းဝင်လက်နက်ချစစ်တုံးပန်းစုစုပေါင်း2029ဦးထိရှိလာခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဆလဘီလောင်းလုံးပါကာဖာတက်စုအခြေခံစစ်ပညာသင်တန်းစင်ပွဲအခမ်းအနားပြုလုပ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါတယ်။လောင်းလုံးမြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့မှပြုလုပ်တဲ့နှစ်မြင့်ဆောင်2025အပတ်စဉ်နေ့အခြေခံစစ်ပညာသင်တန်းစင်ပွဲကိုစက်တင်ဘာလ15ရက်နေ့မနက်9နာရီချိန်မှာအခမ်းအနားနဲ့ပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။အခမ်းအနားမှာလောင်းလုံးမြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့မှတာဝန်ရှိသူများလောင်းလုံးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှတာဝန်ရှိသူများလောင်းလုံးမြို့နယ်ပြည်သူ့လုံခြုံရေးအဖွဲ့မှတာဝန်ရှိသူများနဲ့ဖိတ်ကြားထားသောဧည့်သည်တော်များတက်ရောက်ခဲ့ကြတယ်လို့ဖော်ပြထားပြီးအခမ်းအနားကိုအစီအစဉ်9ခုနဲ့ပြုလုပ်ခဲ့ကမနက်7နာရီချိန်မှာအောင်မြင်စွာပြီးဆုံးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းထုတ်ချက်တွေကို Radio NUG သတင်းတောက်ခါရှင်နဲ့ပရဲဖို့တို့ကနေပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့မျိုးဦးလင်သာပါ
Video NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီးရီးသတင်းကောင်းထုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ ပထမဆုံးသတင်းအနေဖြင့်ပြည်ထောင်စုလွတ်တော်ကိုယ်စားပြုကော်မတီနှင့်စကိုင်းဖက်ဒရယ်ယူနစ်လွတ်တော်ကိုယ်စားလှယ်များတွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်ထောင်စုလွတ်တော်ကိုယ်စားပြုကော်မတီနှင့်စကိုင်းဖက်ဒရယ်ယူနစ်လွတ်တော်ကိုယ်စားလှယ်များသည်2025ခုနှစ်စက်တင်ဘာလ16ရက်နေ့နနက်9:30မိနစ်ချိန်တွင်ဗီဒီယိုကွန်ဖရင့်မှတက်ဆင့်တွေ့ဆုံဆွေးနွေးခဲ့ကြကြောင်းသတင်းရရှိပါသည်။တွေ့ဆုံဆွေးနွေးပွဲတွင်ပြည်ထောင်စုလွတ်တော်ကိုယ်စားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်ကနှုတ်ခွန်းဆက်အမှာစကားပြောကြားခဲ့ပြီးနောက်စကိုင်းဖက်ဒရယ်ယူနစ်လွတ်တော်ဥက္ကဋ္ဌဦးမြင့်ထွေးကစကိုင်းဖက်ဒရယ်ယူနစ်ဂျာကာလာအစိုးရအဖွဲ့ဖွဲ့စည်းရေးဆိုင်ရာရှေ့လုပ်ငန်းစဉ်ကိစ္စရပ်များကိုရှင်းလင်းပြောကြားခဲ့တယ်လို့သိရပါတယ်။ထို့နောက်တက်ရောက်လာသောလွတ်တော်ကိုယ်စားလှယ်များကအပြန်အလှန်ဆွေးနွေးခဲ့ကြကာနနက်8:40မိနစ်အချိန်တွင်အစည်းအဝေးအားအောင်မြင်စွာရုပ်သိမ်းခဲ့တယ်လို့သိရပါတယ်။အဆိုပါတွေ့ဆုံဆွေးနွေးပွဲကိုပြည်ထောင်စုလွတ်တော်ကိုယ်စားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်နှင့်အဖွဲ့ဝင်များစကိုင်းဖက်ဒရယ်ယူနစ်ဘက်မှယူနစ်လွတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌနှင့်လွတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ကြောက်တော်စာတင်ကြောင်းလေကြောင်းတိုက်ခိုက်မှုဖြစ်စဉ်အချက်အလက်များကိုကုလသမဂ္ဂရဲ့ WIMM မှတောင်းခံတဲ့သတင်းကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစာတင်ကြောင်းလေကြောင်းတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးမျက်မြင်ကြုံတွေ့ခဲ့သူဒိုက်ရိုက်သိရှိသူတွေအနေနဲ့အထောက်အထားတွေကိုမျှဝေဖို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်နရာ WIMM ကတောင်းဆိုလိုက်ပါတယ်။စက်တင်ဘာလ12ရက်နေ့ကဖြစ်ပွားခဲ့တဲ့ကြောက်တော်မြို့နယ်တရက်တပင်ကျေးရွာရှိဘော်ဒါကျောင်းဆောင်ကိုညနေတကောင်လေကြောင်းတိုက်ခိုက်ခံရမှုဖြစ်စဉ်မှာចောင်းသားចောင်းသူအနည်းဆုံး22ဦးသေဆုံးခဲ့ပြီး20ဦးထပ်မင်းဒဏ်ရာရရှိခဲ့တာပါ WIMM အနေနဲ့အဆိုပါဖြစ်ရအပါဝင်တခြားလေကြောင်းတိုက်ခိုက်မှုနဲ့ဆက်စပ်တဲ့အချက်လက်တွေကိုစုဆောင်းနေပြီးဒဏ်ရာရရှိမှုအပြည့်အစည်းများလေရင်နဲ့လက်နက်ခဲယမ်းများရဲ့ဓာတ်ပုံသို့မဟုတ်ဗီဒီယိုထိခိုက်ခဲ့သူတွေ၏အချက်လက်များလေကြောင်းတိုက်ခိုက်ရာမှာအသုံးပြုခဲ့တဲ့လေရင်နဲ့လက်နက်အမျိုးအစားအချက်လက်တွေပါဝင်သူလေရင်မှုတွေနဲ့သူတို့ကိုပေးအပ်တဲ့အမိန့်များစတဲ့အချက်လက်တွေကိုပေးပို့ပေးကြဖို့တောင်းဆိုထားပါတယ်။အဆိုပါအချက်လက်တွေကိုလက်ဝယ်ရရှိထားပါကစုံစမ်းစစ်ဆေးမှုရန်နရာအားဆက်သွယ်ပေးပို့ဖို့တောင်းဆိုထားပြီးမြဝေသူများသည်အရေးကြီးတာကြောင့်ဘေးကင်းလုံခြုံတဲ့နေရာရောက်မှသာပေးပို့ဖို့မေတ္တာရက်ခံထားပါတယ်။ယခုဖြစ်စဉ်ဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်းစာတင်ကျောင်းတွေကိုစိုးရွားစွာတိုက်ခိုက်မှုတွေတဲကတစ်ခုအပါအဝင်ဖြစ်ပြီးတိုက်ခိုက်မှုတပ်ဖြတ်မှုအတင်းအကျပ်နေရွှေပြောင်းခံရတာတွေနဲ့ငတ်မွတ်ခေါင်းပါမှုတွေကိုကြုံတွေ့နေရတဲ့ရခိုင်ပြည်နယ်ကအရက်သားလူမျိုးစုတွေရဲ့ခံစားနေရတဲ့ဒုက္ခတွေကိုပုံမိုးဆိုးရွားလာစေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်နရာ WIMM ကို2021ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာကျူးလွန်နေတဲ့အကြီးလေးဆုံးသောနိုင်ငံတကာရာဇဝတ်မှုနဲ့တခြားသောနိုင်ငံတကာဥပဒေချိုးဖောက်မှုတွေအတွက်အထောက်အထားစုဆောင်းဖို့နဲ့စီစစ်သုံးသပ်နိုင်ဖို့2018ခုနှစ်မှာကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီလောက်ကင်တွင်အာဖရိကဝက်အပြင်းပြားယောဂါကာကွယ်ထိန်းချုပ်ရေးအတွက်အသိပညာပေးခြင်းများပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။စက်တင်ဘာလ15ရက်နေ့တွင်ကျန်းမာရေးဌာနမှလက်ရှိအာဖရိကဝက်အပြင်းပြားယောဂါကူးစက်ပြန့်ပွားမှုကိုအလေးထားကာကွယ်ရန်နှင့်ထိရောက်စွာထိန်းချုပ်နိုင်ရန်အတွက်လောက်ကင်မြို့ရှိပြည်သူများကိုအာဖရိကဝက်အပြင်းပြားယောဂါအတွက်ရေးပေါ်ကာကွယ်ထိန်းချုပ်ရေးနည်းလမ်းများနှင့်အသိပညာပေးလှုပ်ရှားမှုများကိုဆောင်ရွက်ခဲ့ကြောင်း MNDAA မှသတင်းဖော်ပြထားပါသည်။မကြသေးမီကလောက်ကင်မြို့တွင်ဝက်များဖျားနာတည်ဆုံမှုများဖြစ်ပွားခဲ့ရာအထူးဒေသကျန်းမာရေးဌာနမှသွားရောက်စစ်ဆေးချက်အရ၎င်းသည်အာဖရိကဝက်အပြင်းပြားယောဂါဖြစ်ကြောင်းအတည်ပြုခဲ့တယ်လို့ဖော်ပြထားပါသည်။စက်တင်ဘာလ15ရက်နေ့မွန်းလွဲတနားရီတွင်ယောဂါဖြစ်ပွားမှုအရေးပေါ်ကာကွယ်ထိန်းချုပ်ရေးအသိပညာပေးပွဲကိုလောက်ကင်မြို့တော်ခမ်းမတွင်ကျင်းပခဲ့ရာကျန်းမာရေးဌာနမှပြည်သူ့ကျန်းမာရေးဦးစီးဌာနဦးစီးမှုဒေါက်တာဆောင်ခီလီသည်ကျန်းမာရေးဌာနမှစေဝင်တန်းများနှင့်အတူပြည်သူများအားအသိပညာများရှင်းလင်းခြင်းနှင့်ပညာပေးခြင်းများဆောင်ရွက်ပေးခဲ့တယ်လို့သိရပါတယ်။အာဖရိကဝက်အပြင်းပြားယောဂါကာကွယ်ထိန်းချုပ်ရေးသည်ဝက်မွေးမြူရေးချက်များတွင်တင်းကျပ်ခိုင်မာသော Biosecurity Measures များကိုစနစ်တကျအကောင်အထည်ဖော်ဆောင်ရွက်ခြင်းနေ့စဉ်တန့်ရှင်းရေးနှင့်ပိုးသတ်ခြင်းလုပ်ငန်းများအပေါ်အလုံးစုံမူတည်ကြောင်းဓာတ်ပုံများနှင့်တကွအသေးစိတ်ရှင်းပြခဲ့တယ်လို့ဆိုပါတယ်။ထို့ကြောင့်ဝက်မွေးမြူသူများအနေဖြင့်ဝက်ချံပတ်ဝန်းကျင်နှင့်မွေးမြူရေးဆိုင်ရာကိရိယာများကိုမှန်မှန်ကန်ကန်စနစ်တကျဆေးကြောတန့်စဉ်ပိုးသတ်ရန်နှင့်ဝက်ချံများကိုလေဝင်လေထွက်ကောင်းမွန်ပြီးအလင်းရောင်ပြေဝသောဆန်နှုံးများနှင့်ကန့်ညီစွာတိဆောက်ရန်လိုအပ်ကြောင်းတိုက်တွန်းခဲ့ပါသည်။ထို့အပြင်အာဖရိကဝက်အပြင်းပြားယောဂါကာကွယ်ရန်အတွက်အသုံးပြုနိုင်သောပိုးသတ်ဆေးများကိုလည်းပြည်သူများအားမိတ်ဆက်ခဲ့ပြီးဝက်မွေးမြူရေးသမားများအနေဖြင့်ကြိုတင်ကာကွယ်မှုများစနစ်တကျပြုလုပ်ရန်နှင့်မလိုလားအပ်သောစီးပွားရေးဆုံးရှုံးမှုများကိုလျှော့ချနိုင်ရန်မျှော်မှန်းကြောင်းဦးစီးမှုမှပြောကြားခဲ့ပါသည်။ပ ညာပေးလှူရှာမှုပြီးဆုံးချိန်တွင်ကျန်းမာရေးဌာနမှတာဝန်ရှိသူများကအာဖရိကဝက်အပြင်းပြားယောဂကာကွယ်ရေးအသိပညာပေးလက်ကမ်းစာဆောင်များဝေငှပေးခဲ့ပြီးကျူတင်ကာကွယ်ရေးအသိပညာများကိုအခြားသူများထံသို့ဆင်ကဲပြောပြပေးရန်နှင့်ယောဂကာကွယ်ရေးထိန်းချုပ်စနစ်ကိုအတူတကွခိုင်မာစွာတည်ဆောက်ကြရန်တိုက်တွန်းမှုများပြုလုပ်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်2023ခုနှစ်နိုဝင်ဘာလမှ2025ခုနှစ်ဩဂုတ်လအထိရခိုင်ပြည်အတွင်းစစ်တပ်တိုက်ခိုက်မှုများကြောင့်အသက်18နှစ်အောက်ကလေးစုစုပေါင်း184ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။2023ခုနှစ်နိုဝင်ဘာလမှ2025ခုနှစ်ဩဂုတ်လအထိရခိုင်ပြည်အတွင်းမြန်မာစစ်တပ်၏တိုက်ခိုက်မှုများကြောင့်အသက်18နှစ်အောက်ကလေးစုစုပေါင်း184ဦးသေဆုံးက424ဦးဒဏ်ရာရရှိခဲ့ပြီးထို့အထက်တွင်လေကြောင်းတိုက်ခိုက်မှုများကြောင့်သေဆုံးသူ102ဦးနှင့်ထိခိုက်ဒဏ်ရာရရှိသူ213ဦးပါဝင်ကြောင်း HDCO မှသတင်းထုတ်ပြန်ထားပါသည်ထို့အပြင်မြန်မာစစ်တပ်၏လေကြောင်းတိုက်ခိုက်မှုကြောင့်စာတင်ကျောင်းပေါင်း38ကျောင်းလက်နက်ကြီးဖြင့်ပစ်ခတ်မှုကြောင့်စာတင်ကျောင်း10ကျောင်းစုစုပေါင်းစာတင်ကြောင်း58ကျောင်းတိုက်ခိုက်ဖျက်ဆီးခံခဲ့ရတယ်လို့ဖော်ပြထားပါတယ်။စက်တင်ဘာလ12ရက်မနက်တနိုင်ခန့်အချိန်တွင်မြန်မာစစ်တပ်ကကြောက်တော်မြို့နယ်တရက်တပင်ကျေးရွာကို၄ကျောင်းမှပေါင်900ဘုံနှလုံးကျဲချရာပညာပန်းကင်းကိုပိုင်ထပ်တန်းကျောင်းအရှိတွင်ဓာတ်ရိုက်ကျရောက်ပောက်ကွဲခဲ့သဖြင့်ကျောင်းသားကျောင်းသူများအပါအဝင်အရသာပြည်သူများအဆုလိုက်အပြုံလိုက်တေဆုံးဒဏ်ရာရရှိခဲ့ပြီးတေဆုံးသူ20ဦးရှိလာတယ်လို့သိရပါတယ်။ထို့သောကျောင်းသားများနှင့်ကလေးသူငယ်များကိုအစုလိုက်အပြုံလိုက်ဒေစီသည့်လေကြောင်းတိုက်ခိုက်မှုသည်မြမစစ်တပ်၏အလွန်ပြင်းထန်သည့်စစ်ရာဇဝတ်ကျူးလွန်မှုတစ်ရပ်ဖြစ်တာကြောင့်ပြည်ပဆိုင်ရာအဖွဲ့အစည်းများမှအများဆုံးတားဆီးရန်နှင့်အရက်သားပြည်သူများ၏အသက်အိုးအိမ်များကိုကာကွယ်ပေးနိုင်ရန်အရေးတကြီးဆောင်ရွက်ရန်တိုက်တွန်းထားပါသည်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက် Casual နဲ့ဗရဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီခုတစ်ခါတင်ဆက်ပေးမယ့်တော်လန်ရေးကဗျာအစီအစဉ်မှာတီအိုဇော်ရေးသားပြီးလွတ်လပ်ຫນွေဥခန်းစားရွတ်ဖတ်ထားတဲ့ခရီးအဆုံးထိရှောင်မြည်သူများလို့အမည်ရတဲ့တော်လန်ရေးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ခရီးအဆုံးထိရှောင်မဲ့သူများခဏခဏတီးခံဘူးကြတယ်ဘဲတတ္တဝါတွေကအထက်ထက်ရောက်တက်ခဲ့ကြတယ်လေခွင့်လွတ်ဖို့အပြန်ပြန်ကြံစီဘူးကြတယ်ခွင့်လွတ်လို့မရအောင်ဗေမိတ်ဆာတွေကရုပ်မှရက်ဆက်ပြခဲ့တယ်။နာဇီဖက်စစ်တွေအကြောင်းကိုမမေ့ပျောက်ကြဖို့ကဘာကြီးကခဏခဏအထက်ထက်တတိပေးနေစေ။ခံစားတတ်တဲ့နှလုံးသားစဉ်းစားတတ်တဲ့အုံနောက်များအတွက်နာဇီလက်သစ်တွေကိုမေ့ပျောက်ပြစ်ပါလို့လာလာပြီးနားမချနိုင်။မာစီဒီကာနဲ့အလဲအထက်လှုပ်မေ့ပျောက်တတ်ကြမဲ့သူတွေမှမဟုတ်တာ။ကြိုးစားပြီးမေ့ပြစ်လိုက်တော့ဆိုပြီးကိုငှက်သချင်းနဲ့လဲလာလာရောမချကြနေဒီမျိုးဆက်တွေကအသက်ခံတာတည်နေသေး၍အမောင်ခိရဲ့အိမ်မက်ဆိုးတွေကိုမမေ့ပြစ်ဖို့ကြိုးစားဆွဲချက်မတင်နိုင်တော့တဲ့သူတွေကိုစားညှော်လင့်ချက်ကြီးကြီးမားမားလက်ဆင့်ကန်ဆက်ပြီးထားသွားကြမယ်
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတကတင်ဆက်ပေးမယ့်တော်လန် SC ဆောင်းပါအစီအစဉ်မှာမောင်လူမွေးရေးသားပြီးရန်တိုင်းမှခန်းစားရွတ်ဖတ်ထားတဲ့အုတ်ဂူနီလေးတွေလို့အမည်ရတဲ့တော်လန် SC ဆောင်းပါကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
အုတ်ဂူနီလေးတွေပြီးခဲ့တဲ့အပတ်မောင်လူမွေးခီးတစ်ခုထွက်တော့တောတောင်တွေကိုဖြတ်ရတယ်။ရောက်နေတဲ့နေရာဟာတောင်တန်းတွေရဲ့ကြားမှာမို့စက်တင်ဘာမနက်ခင်းမှာမြူမိုင်းတွေဟာတိတိတသာဝေးနေပြီဖြစ်တယ်။တောတောင်တစ်ပင်တွေရဲ့ကြားမှာဆောင်းရဲ့ရှေးပြေးမြူတွေဟာဆိုင်းလိုပါ။ဒီနေရာရောက်မှာတော့မြူကိုးတွေဝိုင်းနေတဲ့လမ်းဘေးကုန်းကမူလေးမှာအုတ်ကူလေးတစ်ခုကိုတွေ့ရတယ်။မောင်လူမွေးကိုလိုက်ပို့တဲ့လူငယ်ကိုစိုက်ခဲရခိုင်းပြီးဂူကလေးကိုအနီးကပ်သွားကြည့်ပြခဲ့တယ်။အုတ်ဂူမှာတုံထားတဲ့အနီရောင်ဆေးသားတွေဟာလွင့်ပြယ်နေပြီဖြစ်သလိုကြာဆုံးရဲဘော်ရဲ့နာမည်ဟာလည်းထင်ထင်ရှားရှားမရှိတော့ဘူးတော်လန်ရေးနေမြေမှာခီးသွားလာဘူးရင်ဒီလိုအနီရောင်ဆေးသားတုံထားတဲ့အုတ်ဂူနီနီတွေကိုတွေ့ကြရမှာဖြစ်တယ်ချင်းတောင်ပေါ်မှာတော့ကြာဆုံးရဲဘော်တွေအတွက်အထိတ်မှန်ကြောက်တိုင်တွေပြုလုပ်ထားတာတွေ့ရမှာဖြစ်တယ်မောင်လူမွေးဟာစစ်အာဏာရှင်ကိုတော်လန်ရေးကြာဆုံးသွားရတဲ့ လူငယ်ရဲဘော်တွေရဲ့အုပ်ဂူတွေကိုမြင်ရတိုင်းလေးစားစိတ်ဝမ်းနည်းစိတ်ခံပြင်းစိတ်လွမ်းမောတန်းတားစိတ်တွေဖြစ်ပေါ်လေရှိတယ်စစ်အာဏာရှင်ကိုအသက်ပေးတော်လှန်ရင်းကြာဆုံးခဲ့ရတဲ့ရဲဘော်တွေကိုလေးစားတယ်ဒီပြန်တဲ့အထက်မှာပဲငငယ်ရွယ်ရွယ်နဲ့အသက်ဆွန့်သွားကြရရှာတာမှုဝမ်းနည်းနှမျိုးဝမ်းနည်းရတယ်လူငယ်တွေကိုဒီလိုဖြစ်လာအောင်ဖန်တီးခဲ့တဲ့အဓိကတရက်ခံအာဏာသိမ်းဖက်စစ်စစ်တပ်နဲ့အပေါင်းပါတွေကိုခံပြင်းတော်တာထွက်တယ်အုပ်ကူလေးတွေဟာလမ်းဘေးသစ်ပင်အောက်မှာရွာအဝင်မှာဒေါ်တောင်ထဲမှာတောင်ကူလေးတွေပေါ်မှာရှိတတ်ကြတယ်လူသူသိမ်မီနီးတဲ့နေရာမှာဂူလေးတွေကိုမြင်ရရင်မောင်လူမွေးစိတ်ထဲမှာတစုံတရာကိုလွမ်းမောတန်တားစိတ်ဖြစ်ပြီးအိမ်မက်တွေပါမတ်တက်ပါလေမောင်လူမွေးရဲ့အိမ်မက်ထဲမှာကြဆုံသွားတဲ့လူငယ်တွေဟာသူတို့ဂူပေါ်မှာပဲထိုင်ပြီးဂီတာတလက်နဲ့သချင်းတွေစိုးနေတတ်ကြတယ်အိမ်မက်ထဲမှာတွင်ပဲကိုမောင်လူမွေးကြေခွဲရတယ်နိုးလာတော့လဲဘယ်တက်တာပါမလဲဗျာကြာဆုံးသွားတဲ့လူငယ်ရဲဘော်လေးတွေရဲ့အုတ်ကူနီလေးတွေနဲ့ပတ်သက်လို့မောင်လူမွေးရဲ့ခန်းစားချက်ကိုအတိအကျပုံဖော်ဖို့ခက်လာပါလေခရီးသွားလာရင်အုတ်ကူနီလေးတွေကိုတွေ့တယ်ဆိုရင်ဒီနေမီဟာဖက်စစ်စစ်တပ်မရောက်နိုင်တဲ့နေရာဆိုတဲ့သဘောကိုစောင်းပါတယ်မြန်မာစစ်တပ်ဟာသူတို့စစ်ကြောင်းထိုးရာမှာတွေ့ရှိတဲ့တော်လိုင်းအသမလူငယ်တွေရဲ့အုတ်ကူနီတွေကိုဖျက်ဆီးလိုက်ရှိတယ်အုတ်ကူနီနားမှာတွေ့တဲ့ရွာသားလေးတယောက်ကိုစစ်ကောင်စီစစ်ကြောင်းကသူ့နှဖူးနဲ့အုတ်ကူနီနေရန်ကိုကျိန်ပန်များစွာနောက်ကနေကင်ဆောက်အလေးပြုခိုင်းပြီးတတ်ခဲ့တဲ့ဖြစ်စဉ်ကိုမောင်လူမွေးမမေ့ပါမောင်လူမွေးတို့ဟာကိုယ်နယ်မြေမှာအုတ်ကူနီလေးတွေရှိနေသမျှလုံခြုံမှုအတိုင်းအတာတစ်ခုရှိနေမှာဖြစ်တယ်ဒါကြောင့်မောင်လူမွေးတို့ဟာအုတ်ကူနီလေးတွေကိုလေးစားစောင့်ရှောက်အပ်တယ်အုတ်ကူနီလေးတွေကိုစောင့်ရှောက်ခြင်းဟာကိုယ်လူမြောက်နေမြေကိုစောင့်ရှောက်ခြင်းပဲဖြစ်တယ်မဟုတ်လားတော်လည်းရင်မှာအခက်ခဲတွေ၊ကြက်တဲတွေ၊ပြဿနာတွေ၊ဆင်းရဲဒုက္ခတွေကြုံတိုင်းအုတ်ကူနီနီလေးတွေကိုသတိရပြီးစူးစမ်းဖြေရှင်းရုန်းကန်ကြရမှာဖြစ်တယ်။အုတ်ကူနီနီလေးတွေဟာတောင်ဝန်ခြေပြွန်သွားသူတွေရဲ့နားခိုရနေရာလေးတွေဖြစ်တယ်။သူတို့ရဲ့အသက်ပေးဆက်မှုအတွက်လောလောဆယ်မောင်လူမွေးတို့ပြန်ပေးနိုင်တာကဒီအုတ်ကူလေးနဲ့အုတ်ကူနေရာချင်းချင်းလေးရဲ့ပါ။ကြီးရွာလေးတရွာကလူငယ်တွေကတော့သူတို့ရွာဘောလုံးအသင်အချားရွာကိုဘောလုံးသွားကန်နိုင်ရွာအထွက်ကသူတို့တငယ်ချင်းရဲ့အုတ်ကူနီလေးကိုအသွားရောအပြန်ရောအလေးပြုကြတယ်လို့ဆိုတယ်ဘောလုံးကန်အင်ကြီးကိုလည်းကြာဆုံးသွားတဲ့သူတို့တငယ်ချင်းတော်လိုင်းရေးပေါ်အတွက်နာမည်နံပါတ်နဲ့တကွရိုက်နှိပ်သိမ်းဆည်းထားတယ်လို့သိရတယ်မောင်လူမွေးတို့ဟာကြာဆုံးသွားတဲ့ရေးပေါ်တွေကိုတနည်းမဟုတ်တနည်းလေးစားဂုဏ်ပြုကြရမှာဖြစ်တယ်အုတ်ကူနီနီလေးတွေဟာမောင်လူမွေးတို့နိုင်ငံမောင်လူမွေးတို့လူအဖွဲ့အစည်းအတွက်ဒီမိုကရေစီအုံမြင့်တွေလို့လဲဆိုနိုင်တယ်ဒီမိုကရေစီထွန်းကားဖို့စစ်အာဏာရှင်ဖက်စစ်တပ်ကိုတော်လှန်ရင်းကြာဆုံးခဲ့ရသူတွေအပေါ်မှာတကယ်လေးစားရင်အာဏာရှင်စစ်တပ်ပြုတ်ကြပြီးဒီမိုကရေစီထွန်းကားတဲ့လူအဖွဲ့အစည်းဖြစ်အောင်အားလုံးစူးစမ်းကြရမှာဖြစ်တယ်ဒါမှလည်းအသက်ပေးခဲ့တဲ့ရဲဘော်တွေကိုတကယ်လေးစားတမိုးထားရရောက်မယ်လို့မောင်လုံးမွေယုံကြည်တယ်တော်လှန်ရေးနယ်မြေမှာနေပြီးတော်လှန်ရေးအတွက်သွေးအေးနေပြီဆိုရင်တော်လှန်ရေးမှာယာဒုအာနာငွေကိုမမောစပြုတ်နေပြီဆိုရင်ညီညွတ်ရေးထက်ကို့အတ္တကိုပဲရှေ့တန်းတင်နေမိပြီဆိုရင်အုတ်ကူနီနီလေးတွေစီသွားပြီးခဏလောက်ဖြစ်ဖြစ်ငေးမောကြည့်ရှုကြဖို့မောင်လူမွေတိုက်တွန်းလိုက်ပါရစေခင်ဗျာမောင်လူမွေ
ဗီဒီယို NUG သောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လိုင်းရေးတိဂီတအစီအစဉ်မှာတာဖြိုရေးတာပြီး various artists မှတည်ဆိုထားတဲ့ကျဲလို့အမည်ရတဲ့တော်လိုင်းရေးတိဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
God, where am I? She didn't want me. chinga myoza mya ne aruri ye tai pwe yo le de de chue yaw ne ya mya si lan lo twa bu ri u nge ye au pwe de chu tu in pya do je de chu tu pya sa do je de chu tu mo yin ni che lan pya ke cha Ya ya I'm in me Young ni re len che de ke be tin no lay pya lo nai ma la Chi che le che che len che tin no lay pya lo ye la na ka tu ha ma ke ja lo Ki ta
ထောက်လက်မမြောက်ချစ်ဒီခဲ့တဲ့လူတွေများကြီးနာကက်ကိုမေ့ပြီးလက်ရှိငင်းချဖို့တပပူနေကြပြီတို့ရဲ့တကူစားကြောက်ပြားတွေကိုဖျောက်ဖြစ်တော်နေနဲ့ချီစံကြားကလူငယ်တွေကိုအရေးထဲကနေစောက်ပြပြောနေစေချိုမီတာစုတွေလူမဆုံးတော့ဘူးအိမ်မက်တွေတောင်ချိုးနေခဲ့ရှေတန်းကတိုင်းလိုကထားတဲ့သူ့မှာလည်းနှောင်ချိုးတွေနဲ့ငါတို့ရိပန်းနဲ့ခူရဲမှုဦးတီချက်တွေ့ဖဲမသွားပန်းလေးမွေတော်ပဲဒီနေဦးကကျင်းချင်းရဗျာတိုင်းပြည်ရဲ့နေရာနဲ့ဖြစ်ပြန့်နေတဲ့ကြောင်ရှိကဆက်ရှစ်ဆက်မဲ့နာကက်တွေစစ်ဖက်တွေရဲ့အောက်သွေးပါဖြစ်မရမှုတွေကိုတော်လန်ဖို့အသက်တွေနဲ့လောင်းကျေးပါထက်လို့ဒီမိုကရေစီရဖို့ငါတို့တနက်တွေရဲ့ပြောင်းရှေ့မှာရက်လူသားချင်းစာနာမှုတွေဘယ်မှာလဲဖြစ်မင်းတို့ရဲ့လူဆန်တဲ့လုပ်ရက်တွေကိုဆဲကပါလဲမချေစစ်မှန်တဲ့ဒီမိုကရေစီနဲ့မပါတဲ့ရှေ့ကိုရဖို့ကဲရမယ်လူတွေမှာကျဲဟာမြဲ
ချွေငါတို့ပန်းနာကိုမြေရဖို့လမ်းပြပေးတဲ့ချေငါတို့အိမ်မက်တွေတည်ဆောက်ဖို့Deep in the deep, I'm on the desire to let my burning get it. I'm on the long track that the shin get it. I'm on the yard to secure it. Do you want to move me on to tap or lean it? Yeah.
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ12.6 MHz 19.89 MHz ညပိုင်း၈နာရီခွဲမှာ12.25 MHz 11.66 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။ မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွေသားတွေကဆုတောင်းနေတာပို့တာလာပါရဲ့ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်